တိုက်ပွဲတွေဖြစ်နေတဲ့သခိုင်းတိုင်းကလေးမျိုးနဲ့တောင်ပိုင်းမှာစစ်တပ်ကနေမြေရှင်းလင်းတာတွေဆက်လုပ်နေတယ်လို့ပြည်သူ့ကော်မတီအဖွဲ့တွေနဲ့လည်းတိုက်ပွဲတွေဆက်ဖြစ်နေပါတယ်။တန်ဖိုကြီးရွာမှာဖေဖော်လ23ရက်နေ့ကအမျိုးသမီး3ယောက်ကိုစစ်ကောင်စီတပ်တွေဖမ်းသွားပြီးတဲ့နောက်မီးလောင်ထားတဲ့သူတို့အလောင်းတွေကိုပြန်တွေးခဲ့ရတယ်လို့ကော်မတီအဖွဲ့ကပြောပါတယ်။တိုက်ပွဲဖြစ်နေတဲ့ဒေသကထောင်နဲ့ချီတဲ့ရွာသားတွေလည်းဘေးလွတ်ရာထွက်ပြေးနေကြပါတယ်။ဒီကြောင့်ရန်ကုန်ကနေပြပို့ထားတဲ့တဲ့ကိုရရန်နိုင်ပြောပြပါမယ်။
စကိုင်းတိုင်းကလေးမျိုးနဲ့တောင်ပိုင်းကချောင်းကတန်ဘူရန်ကြီးအောင်အစားရှိတဲ့ကြီးရွာတွေဘက်မှာနေနေရှင်းလင်းလုပ်နေတဲ့စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေတိုက်ပွဲတွေဆက်ဖြစ်နေပါတယ်။ရန်ကြီးအောင်ရွာနဲ့မန္တော်ရွာချားမှာချင်းကာကွယ်ပူပေါင်းအဖွဲ့နဲ့စစ်ကောင်စီတပ်တို့ဇာရဝင်းကတိုက်ပွဲဖြစ်ခဲ့တယ်လို့ကလေးပြည်ရဲ့တာဝန်ရှိသူတူကပြောပါတယ်
။တိုက်ပွဲက24နေရာရှိတယ်ပေါ့။မန္တော်ကမှာပေါ့။မန္တော်ကရန်ကြီးအောင်ကျော်လေးကအမှတော့အင်အား60လောက်ကမန္တော်ရွာမှုရတယ်ဒီတော့ဒီကကျွန်တော်ပုံမှန်ဖွဲ့တယ်စီဒီအစီဒီအစီအကီဂျီဂျင်းစံတလဲပါဒီဒီအဒီပတ်ပတ်ပူပေါင်းမှုတို့ကကြားရဝန်တိုက်ကြကို24ရက်နေရပါအရာရှိတော်ကြရတယ်ပြန်နာကအားရောက်ဆောက်ရောက်တော့ကြရတယ
်ကလေးမျိုးနဲ့အတွင်းဖြစ်သွားခဲ့တဲ့တိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကအခုလိုပြောပါတယ်
ဒီကတော့ကလေးမှာတော့ကျွန်တော်တို့ကံဘူးရွာနောက်ပြမီကြား1500လောက်မှာတော့ဒီ PDF အကျမ်းပဲတောင်းရန်တွေအခြေပြုနေတဲ့နေရာကိုကျွန်တော်တို့ဝင်ရောက်ပြီးတော့လုံလုံးကြီးကဆောင်ရွက်ကြရရှိရအဲ့မှာ33လုံးသက်လုံးမှကြီးရန်ကျိုးကွေကြီးကြီးကျွန်တော်တို့သိမ်းဆည်းရမိတာရှိပါတယ
်အခုလိုတိုက်ပွဲဖြစ်နေတဲ့ရန်ကြီးအောင်ရွာနဲ့တိတ်မွေးတဲ့တန်ဘူးရွာကနေဖေဖော်ဝါရီ23ရက်နေ့မှာစစ်ကောင်စီတပ်ဖွဲ့တွေကဖမ်းဆီးသွားတဲ့သားမိ3ဦးအသက်ခံရတယ်လို့ဒေသခံကာကွယ်ရေးအဖွဲ့ကပြောပါတယ်ဆောင်ကဒေသခံတွေဖြစ်တဲ့တာမီ300ဟာတန်ဖိုကြီးရွာဘက်ကတောင်ရခင်းထဲမှာတိမ်းရှောင်နေရင်စစ်တပ်ကဖမ်းဆီးသွားတာဖြစ်ပါတယ်။ဖမ်းဆီးခံရပြီးဖေဖော်ဝါရီ24ရက်နေ့မှာတော့သူတို့ကိုတပ်ဖြတ်မိရှုထားတဲ့အလောင်းတွေပြန်တွေ့တယ်လို့ Chilean Defense Force ကလေးကဘော်ဂန်ဂေါ်ပြန်ကြားရေးတာဝန်ရှိသူတူကပြောပါတယ်
ကျွန်တော်တို့ရရှိထားတဲ့နေပြည်တော်ထက်လိုက်ရဆိုရင်တော့တိုင်းရင်တွင်းမှာရှိတဲ့ချောင်းခွက်ကြီးရွာအလိုက်တာပေါ့နော်နေထိုင်မှုကတော့ချောင်းခွက်ကြီးရွာကလို့မဟုတ်ပဲနဲ့သူတို့လုပ်ငန်းဝင်ရှိတဲ့တိုင်းရင်မှာနေထိုင်နေတဲ့အသားမီ၃ယောက်ကိုစစ်တပ်ကနေပြီးတော့မှဖမ်းဆီးခေါ်ဆောင်သွားတဲ့နောက်မှာအဆက်အသွယ်ကျက်တော့သွားခဲ့တာဖြစ်သွားတယ်။အဲဒီနောက်ပိုင်းမှာတော့ဒါအေထကန်ပြည်သူ့ချုပ်နဲ့မျက်မြင်သက်သေတချို့ပြောပုံရတော့ကလေးမျိုးနဲ့တောင်ပိုင်းတန်ဖိုးကြီးရွာအရှိတ်ရခင်တော်မှာရှိတဲ့တိုင်းရင်တစ်ခုအစွန်းရနေပြီးတော့တနက်တန်သုံးချက်ထွက်ပေါ်လာပြီးတဲ့နောက်မှာ၎င်းတိုင်းရင်ကိုစစ်တရားနေဆိုမှမျိုးရှိဆက်ရှိခဲ့တယ်လို့ပြရပါတယ်ဗျ။ဖြစ်စဉ်ဒီနောက်တစ်ရက်မှာကျွန်တော်တို့ဒီ PDF PP ကြီးနဲ့ PDF စစ်ဖွဲ့ဝင်တွေကသွားပြီးတော့မှမျိုးရှိချက်ရှိခံရတဲ့တိုင်းရင်ကိုသွားရောက်စစ်ဆေးကြည့်ရှုကြည့်တဲ့အခါမှာပြီးတော့ကျန်းနေတဲ့အယုဒ္ဓတွေကိုသိရှိနေတာဖြစ်ပါတယ်
။ဖမ်းဆီးတပ်ဖြတ်ခံရတဲ့တာမီ၃ဦးကတော့ဒေါငွေဇော်လန်းအသက်40မိုက်တီယန်နွန်ချွအသက်16နှစ်မိုင်းငွန်ဇာတီယန်အသက်14နှစ်တို့ဖြစ်ကြပါတယ်။ဖမ်းဆီးခံရသူမျိုးသမီး3ဦးမိရှုတပ်ဖြတ်ခံရတဲ့ဆွဆွဲချက်နဲ့ပတ်သက်လို့သူတို့လုပ်တာမဟုတ်ကြောင်းဗိုလ်ချုပ်ဇော်မင်းထွန်းကညင်းဆိုပါတယ်
။အဲ့ဖြစ်စဉ်ကတော့မရှိပါဘူးကြာ။အဲ့မျိုးကိုဆွဆွဲချက်တွေကတော့ဖြစ်နေရဖြစ်ပါတယ်။ဒီရဲ့အမြင်အကျမ်းပဲအတောင်းကျမ်းတွေအနေနဲ့ကတော့ဒါအဲ့ကွဲဖြစ်ပြီးတော့တပ်ကနေယူအောင်မိရှုတယ်လို့လူတွေကမိရှုတတ်တယ်လို့သူတို့ရဲ့ပုံတွေကိုလုပ်ငန်းနေပါပဲ။ချင်းချင်းပြောရင်ကျွန်တော်တို့အနေနဲ့ကအခုအချိန်မှာတပ်မတော်အစိုးရမြန်မာနိုင်ငံကိုအုပ်ချုပ်နေတာဖြစ်တယ်။ကျိုးလို့မလို့မီးလောင်သွားလို့ရှိရင်ရောမီးလောင်သွားလို့ရှိရင် IDD ဖြစ်လာရင်ဘယ်သူကပဲကျွေးရဘူးဆိုင်တော့တက်မလို့ပဲကျွေးရမှာဖြစ်တယ်တက်မလို့ပဲဆောင်ချော်ရတာဖြစ်တယ်ဒီအစိုးရကပဲကျွန်တော်တို့အလုံးများတာဖြစ်တယ်ကျွန်တော်တို့အလုံးများဆိုတဲ့အလုံးမျိုးကျွန်တော်တို့လုပ်ခဲ့ရအကြောင်းကိုမရှိဘူ
းကလေးမျိုးနဲ့တောင်ပိုင်းမှာစစ်တပ်ကနေနေရှင်းနေနေပြီးတော့တိုက်ပွဲတွေဖြစ်နေတာကြောင့်နှချောင်းချောင်းကတန်ဖိုးရန်ကြီးအောင်ဆားရှိတဲ့ကြီးရွာတွေကထောင်နဲ့ချီတဲ့ရွာသားတွေစစ်ပေးလို့ရတိမ်းရှောင်နေရတယ်လို့ CDF KKG ပြန်ကြားရေးတာဝန်ရှိသူကပြောပါတယ်
လက်ရှိအချိန်မှာတော့တန်ဖိုးရန်ကြီးအောင်စတဲ့ကြီးရွာတွေကတော့သတိရှောင်နေရတဲ့ဒေသပေါ့ဗျာ။ကမန်းချီဘူဂမာနာအချင်းတော့ကျွန်တော်တို့ကမန်းရဆက်တဲ့အင်ဂျီပေါင်း900 800နီးပါးတိအောင်ဟိုသတိရှောင်နေရပါတယ်။ဆောင်းဝန်းနဲ့ကြုံပါပါဗျာ
။ဒေါတောင်နေထဲမှာပုန်းခူနေကြရတဲ့စစ်ပီးဒုက္ခတွေအနေနဲ့အစားအသောက်အခက်အခဲရှိနေတယ်လို့တန်ဖိုးကြီးရွာသားတဦးကလည်းပြောပါတယ်။
ကျွန်တော်လည်းဆောင်နေရတာ၊ပုံနေရတာ။ကျွန်တော်တို့ဖဲကစစ်သားတွေများလို့ဒီကျွန်တော်စိတ်လို့ဆောင်နေရတာ။ဆံဖူတို့၊မကောင်းတို့ရောကျွန်တော်လည်းလို့ဆောင်နေရတာ။တော်တယ်မှာဆောင်နေရတာဆိုရင်အခက်ကြီးရတော့စာတော့ပန်းဖြစ်ခဲ့ပါမယ်
။ဖေဖော်ဝါရီ24ရက်နေ့ဂျာတာဘရီနီကတော့တန်ဘူရန်ကြီးအောင်အစားရှိတဲ့ကျေးရွာသားတွေပုန်းခုန်နေတဲ့နေရာဘက်ကိုစစ်ကောင်စီတပ်ကလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်ခဲ့လို့စစ်ပေးဆောင်ပြည်သူတို့ဒဏ်ရာရတည်ဆုံသွားခဲ့ပါတယ်။အဲဒီ23ရက်နေ့ကညနေပိုင်းတော့ကလည်းတန်ဖိုးကြီးရွာကိုလက်နက်ကြီးတွေနဲ့ပစ်ခတ်ပြီးဝင်ရောက်လာတဲ့အတွက်ဒေသခံကြီးရွာသားတွေဟာပြေးလို့ရကိုထွက်ပြေးခဲ့ကြပါတယ်။လက်ရှိကလေးမျိုးနဲ့တောင်ပိုင်းဒေသမှာချင်းကာကွယ်ပူးပေါင်းအဖွဲ့နဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေကြောင့်ရွာသားတစ်ဆောင်းနီးပါးပြေးလို့ရကိုထွက်ပြေးပုန်းခိုနေကြပါတယ်။ အဲ့ဒီမှာကလေးမျိုးပေါ်မှာတွားရောက်ခိုးလုံသူ2000ကျော်ရှိနေပြီးကျန်တဲ့သူတွေကတော့တောတောင်တွေနဲ့ဤဆံမိသားစုတွေစီမှာခိုးလုံနေကြပါတယ်ခင်ဗျာ